ါပါခင်ဗျာဒီနေ့တဲ့လေလိုင်းစီစဉ်မှာတော့မြန်မာနိုင်ငံပြည်သူညီညွတ်ရေးမှာရှင်းတဲ့အနောက်နိုင်ငံတွေရဲ့အခမ်းကဏ္ဍကိုဆွေးနွေးကြပါတယ်မြန်မာနိုင်ငံမှာညီညွတ်ရေးအတွက်ဆွေးနွေးပွဲတွေကျင်းပနေတဲ့အချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာထုတ်ကိုယ်စားလှယ်စွန်ကော့ရှန်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်မြန်မာစစ်တပ်နဲ့စစ်တပ်ထိတိုင်းခေါင်းဆောင်တွေတခါတိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့မချခင်လုံကပဲတွေ့ပြီးတော့ညီညွတ်ရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးပါတယ်တကယ်တော့မြန်မာနိုင်ငံမှာလက်နက်ကိုင်ပြုခတ်တွေအဆုံးသတ်ရေးကိုတရုတ်နိုင်ငံနဲ့မကပါဘူးဂျပန်အမေရိကန်စတဲ့အာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ပတ်သက်နေကြတာပါဆိုတော့ဒီမြန်မာနိုင်ငံညီညွတ်ရေးမှာအရှိနဲ့အနောက်ချင်းကပုံပါတွေကွာခြားနေတယ်လေဘသူအကူအညီကပိုပြီးအကျိုးများနိုင်တယ်လေဆိုတာတွေကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့အတွက်ဒီတရုတ်နိုင်ငံအခြေဆက်မြန်မာအရေးလေးလာသူဒေါက်တာလှကျော်စောနောက်ဒီ1992ရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမြို့နယ်ကလွှတ်တော်ကိုယ်စားဖြစ်ခဲ့ပြီးဒေါက်တာတင့်ဆွေဒေါက်တာတင့်ဆွေရာဒီမြန်မာနိုင်ငံအိန္ဒိယတို့အမေရိကတို့မှာလည်းအတွေ့အကြုံတွေရှိခဲ့ပြီးတော့ပုံကိုတရားဖြစ်တဲ့အတွက်ကျွန်တော်ဒီတရုတ်နဲ့အမေရိကန်နိုင်ငံတွေနဲ့ပတ်သက်လို့လည်းဟိုဆွေးနွေးပွဲမှာနောက်ကန်ရှိတဲ့လူတွေကိုကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးမဲ့ဒီပုံကိုတွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုရဲ့တုံးတက်ချက်ကိုကြားကြပါတယ်ခင်ဗျအရင်ဆုံးကျွန်တော်တို့ဒေါက်တာလက်ကျော်စောကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံပြည်ရင်းညီညွတ်ရေးမှာအရှိနဲ့အနောက်နိုင်ငံတွေရဲ့ဒီချင်းကပ်ပုံတွေမှာရေဝူရတုံးတက်မယ်ဆိုရင်ခြားနားမှုတွေဘာတွေရှိရလို့ပြောလို့ရမယ်ဆရာမဟု
တ်ကဲ့ကျေးဇူးတင်ပါတယ်ဟိုဒီပမာပြည်ရဲ့ညီညွတ်ရေးကိစ္စကကျွန်တော်တို့ပြည်ရင်းကြီးပဲဖြစ်ပါတယ်အဲ့တော့အဓိကကတော့ဖြေရှင်းရမှာကျွန်တော်တို့ပြည်ရဲ့ပြည်ရင်းကပြစ်ပတ်တာပဲပြည်ရင်းကအဖွဲ့ CPPP ဒီလိုတူတူပြလာမှာပဲဖြစ်ရှင်းရမှာဖြစ်ပါတယ်။သို့တော်လည်းခုကကဘာတိမှုဖြစ်ပြီးအောက်မှာတော့နိုင်ငံတကာကပါပါဝင်တာလည်းဖြစ်တာပေါ့နော်။ပမာတိမှာလုပ်နေတဲ့ပင်လုံးကြီးလာကလို့ပါလို့ဆိုတာတော့မှနိုင်ငံတကာအကူအညီတွေနဲ့ကျင်းပနေရတာဖြစ်တာ။အဲ့တော့ခုဝင်ပါနေတာခုနကမြပြောသွားတဲ့လိုပဲတရုတ်တယ်မဟုတ်ဘူးဂျပန်လည်းပါတယ်အမေရိကန်လည်းပါတယ်အကုန်လုံးပါနေပါတယ်။အဲ့တော့ဒီပါတဲ့နိုင်ငံတွေအားလုံးရဲ့ချင်းကပ်ပုံတွေအားလုံးကိုကျွန်မပဲကောင်းမသိမယ်တရုတ်ရဲ့ချင်းကပ်ပုံတော့တော်တော်များများလေ့လာသိရပါလေ။ဘာဖြစ်လို့လဲဆိုတော့ကျွန်မနေနေတာလေတရုတ်ပြည်ဖြစ်တော့တရုတ်ပြည်ကထုတ်တယ်သူတို့တရုတ်ဝင်ထုတ်တယ်စာရွက်စာတမ်းတွေလည်းလေ့လာရတော့သိရပါလေ။အဲ့တော့တရုတ်ပြည်ကဗမာပြည်ရဲ့အရေးကိုကြည့်မြင်တဲ့အခါမှာသူတို့ကသူတို့နဲ့နေစပ်တလောက်ကြီးကြီးကြီးကြီးဆက်ဆံနေတာဖြစ်ပြီးတော့အဲ့ဒီဒေတာတင်ရင်းကိုသူကအဓိကထားပြီးကြည့်တာပဲ။အဲ့တော့ကြည့်အဲ့ဒီခါမှာသူတစ်ဖြင့်2015ခုနှစ်ကစပြီးကိုကအရင်ချက်ပြန်ဖြစ်လာလေကတရုတ်ကတော်တော်ကိုထဲတဲ့ပုံပုံပါဝင်နေတာသူပြောတာကတော့ဒီလိုဗမာပြည်ရဲ့ပြည်တွင်းကြီးမှာဒီပြည်တွင်းဆက်ကြီးဖြစ်နေသူဗမာပြည်ကဖွင့်ချိုးတိုးတက်နိုင်မှာမဟုတ်ဘူးလို့ပြောတယ်ဟုတ်လားဗမာတမတော်ကလည်းဘလောက်ပဲကြီးဟာကြီးကြီးသူ့ရဲ့တမယိုးကြလက်နက်တင်နဲ့သူကဒီတော်တွေတောင်းလေဒီနေဆက်တီကြီးပယ်လာပြီးတော့သူ့ရဲ့အားသာချက်ကိုမဖွင့်ချိုးနိုင်ဘူးထို့သူပဲဒီတောက်လျှောက်ဗါလေတိုက်ခိုက်နေတဲ့ဒီတိုင်းရင်းသားအဖွဲ့ကြီးရလေမိမိတို့ရဲ့တမိုင်တပိုင်လုပ်ငန်းလေးတွေနဲ့ဒီဗမာတမတော်ရဲ့အတွင်းပိုင်းဒီတော်ဝင်တိုင်းနိုင်ငံမဟုတ်ဘူးအဲ့လိုဒီဒင်းစစ်ကြီးရှေ့ကြားနေရင်ဒီပြည်ပြည်စစ်ကြီးကဗမာပြည်ကိုကြာဆုံးနိုင်ငံဖြစ်စေမယ်ထို့သူပဲဂျာမက်နိုင်ငံလေးဂျာမက်နိုင်ငံလေးအထူးသဖြင့်ဒေတာပေါ့နော်အရှိတောင်အားချောက်ဒေတာတစ်ခုလုံးကိုလည်းဆွဲချသွားနိုင်တယ်တူတူအစိုးရအဲ2015တည်းကစပြောတယ်ဒါကြောင့်ဒီဗမာပြည်ရဲ့ဒီဖင်းစစ်ကိုရပ်ဖို့အတွက်ဗမာပြည်ပေါ်မှာစေတနာထားတဲ့တိုင်းပြည်များရောနိုင်ငံတကာအဖွဲ့အစည်းများရောလက်ဦးမှုရှိရှိဝင်ရောက်ပါဝင်တယ်လို့ပြောတယ်။နောက်ဒုတိယအချက်ကတရုတ်ကနိုင်ငံသားရေးမူဝါဒအပြောင်းလဲ။တရုတ်ကနိုင်ငံသားရေးမူဝါဒအပြောင်းလဲတာအခုနောက်ပိုင်းပို့ပြီးတော့ထင်ရှားတယ်။သူကလက်ဦးမှုရှိတဲ့နိုင်ငံတော်နဲ့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတာလေ။ဒါကြောင့်မို့ဗမာပြည်အရေးမှာတရုတ်ကပို့ပြီးတော့ထည့်တဲ့ဝင်လာပါဝင်လာတယ်။တတိယအချက်ကအခုအနောက်တိုင်းနိုင်ငံတွေကနည်းနည်းဗမာပြည်ကိုတအားဖိအားပေးလာတဲ့ရိုဟင်ဂျာကိစ္စပေါ့နော်အဲ့ဒီကိစ္စမှာတအားဖိအားပေးလာတော့ ICC တို့ဘာလို့လဲပို့ပြီးတော့ဖိအားပေးလာလေဒီယောက်ကဒါကိုကာကွယ်ပေးပြီးတော့တဖြည်းဖြည်းဗမာပြည်အရေးမှာအဓိကဗမာပြည်ရဲ့ပြဿနာဖြစ်တဲ့ဗမာတမတော်ကိုဝင်ရောက်ဖြောင်းပြပေးနေပုံများအဲ့ဒါဟာအဓိကဗမာပြည်ရဲ့နိုင်ငံရေးအတွက်အခရာပဲ
ဟုတ်ကဲ့ပါခင်ဗျာဆရာဒေါက်တာတင့်ဆွေရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီအရှိနဲ့နောက်ဒီမြန်မာနိုင်ငံပြည်ရင်းညီညွတ်ရေးနဲ့ပတ်သက်လို့ချင်းကပ်ပုံတွေမှာဘလို့ခြားနားမှုထူးထူးခြားခြားတွေ့မိလဲဆရာ
ဟုတ်ကဲ့အဲက ျွန်တော်တို့ပြီးခဲ့တဲ့အဆိုရသမ္မတဦးသိန်းစိန်လက်ထက်ကလေးကဒီညီငယ်လုံမန်းစေပဲဆိုပါဘူးနမဲရုပ်ကိုကောင်းစေနေရတော့အမျိုးမျိုးရရှိရအဲ့ဒီအပေါ်မှာအဓိက EU ဥရောပသမဂ္ဂကအဓိကငွေလုံးငွေရင်းနေအများကြီးနဲ့ကူညီတယ်အဲ့ဒီနောက်မှာခုနကိုအောင်ဆုံးကြီးပြောတဲ့နိုင်ငံတွေရောပေါ့နော်အမေရိကန်ရောဂျပန်ရောစတဲ့နိုင်ငံတွေကပါငွေအင်အားနဲ့အများကြီးကူညီတယ်ကူညီပြီးတော့လှုပ်ဆောင်ခဲ့တာတွေဒီလိုမှလှုပ်ဆောင်ခဲ့တာတွေလည်းအလုံးကြည့်ပြီးတာပေါ့နော်ဖွဲ့စည်းရေးမျိုးမျိုးအစည်းအဝေးမျိုးမျိုးဒီဝေဒီဝနာငါနေအဆုံးမှကျင်းပါတာဆိုတော့ရုပ်ခဲ့တယ်အခု energy store လက်ထက်မှာခေါင်းစဉ်နာမည်ပြောင်းပြီးတော့ချင်းကနေတမျိုးပေါ့နော်အဲ့ဒီနည်းနဲ့လုပ်နေတာလည်းရှိပါတယ်အဲ့တော့ကြည့်လိုက်ရင်ကျွန်တော်ဒီ store လက်ထက်နှစ်ခုလုံးမှာငင်းငန်းကြီးတုတ်တက်လာသလားလို့မေးရတော့ကျွန်တော်ကတော့အဲ့အားမရဘူးခင်ဗျာ20လုံးမှညဉ့်ညီးဒီနေသက်လာပြီလားလို့မေးရတော့ကျွန်တော်ကနေသက်တယ်လို့မထင်သေးဘူးပေါ့နော်ဟု
တ်ကဲ့အဲ့
တော့အနောက်နိုင်ငံတွေနဲ့တရုတ်ရဲ့ချင်းကပ်မှုကိုဖြေရရင်တရုတ်နိုင်ငံရဲ့အခုဒေါက်တာလက်ကျော်ဆိုပြောသလိုသူကလက်ဦးမှုရယူမှုနဲ့ချင်းကပ်တယ်ဆိုတာကတော့မှန်နေတယ်ဆိုတော့ကျွန်တော်မြင်တာကဒီလိုဗျာကျုပ်ကပမာဏနိုင်ငံရဲ့အင်ဂျင်ချင်းရှိတယ်အင်ဂျင်ဖြစ်တယ်အင်ဂျင်တခြားနိုင်ငံကတော့အင်ဂျင်ရင်းကိစ္စမှာဘာသာမှမကြားတဲ့အနေအထားတစ်ခုနောက်တစ်ခါအနောက်နိုင်ငံတွေ EU ရောအမေရိကရောဂျပန်ရောဆက်စပ်နိုင်ငံတွေကဂျပန်ရောနည်းနည်းတော့တမျိုးပြန်ဟိုအနောက်နိုင်ငံတွေပဲဆိုပါစို့သူတို့ကပမာဏနိုင်ငံပုံကိုကြည့်တာရောမြင်တာရောချင်းကပ်တာရောကူညီတာရောဟာနည်းနည်းဟိုအပေါ်ရန်ဆန်ပြီးတော့ဒီတဲ့ဝင်ဝင်ကြကြနနလေးလာမှုနည်းတယ်လို့ကျွန်တော်အမြင်တယ်။ဒီလိုကတော့အထဲဝင်ဝင်တင်မကဘူး။ကျွန်တော်မျိုးလင်းနဲ့တောင်များများကြီးဝင်ပြီးတော့ကုညီနေတယ်လို့ကျွန်တော်အမြင်တယ်။ဒီကျက်မှုမတူတာပေါ့နော်။ဟု
တ်ကဲ့။
အဲ့တော့အဲ့ဒါကြီးဘာကြောင့်လဲလို့ကျွန်တော်တို့ဟိုဆန်စစ်တင်တာပေါ့လေ။ဒါနောက်ထပ်လိုရင်းတော့ကျွန်တော်ပြောပါမယ်ခင်ဗျ။ဟုတ
်ကဲ့။အဲ့တော့ဟိုဆီယမဒေါ်လာကျော်စောကျွန်တော်တခုပြန်မေးချင်တာဆောစောဆီယမပြောခဲ့တယ်လို့ပေါ့လေဒီတရုတ်နိုင်ငံကဖွံ့ဖြိုးရေးတို့တည်ငြိမ်ရေးတို့ရှုထောင့်နေအဓိကထားပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးချင်းကပ်တယ်ဆိုတော့ဒီညမှာဟိုတောတာရှင်တယောက်ကလည်းကျွန်တော်တို့တက်တက်ဆန်ဆန်ပေါ့လေ Facebook ကနေဒါနဲ့ပတ်သက်ပြီးကျွန်တော်တို့မှတ်ချက်ပေးတာရှိပါတယ်သူကတော့ e choice ဆိုတဲ့အကောင့်နဲ့ပို့ထားတာပါသူကတော့အရှိရပို့ပြီးမိတ်ဆွေဆန်တယ်ဆရာကြီးမလုပ်ဘူးတဲ့ပညာသားပါပါချင်းကပ်တယ်အနောက်ကဆရာကြီးကတော့စေနာကိုတိတ်မဖို့ပြတတ်ဘူးတဲ့လူခွင့်ကိုရှင်းရင်တင်တယ်ဆိုပြီးသူကမှတ်ချက်ပေးပါတယ်ဆိုတော့ဒီညမှာဒီသူစာထဲမှာပါတယ်လို့ပေါ့လေသူဆွေးနွေးချက်ကိုကျွန်တော်ကောက်ချင်တာဒီညမှာအနောက်နိုင်ငံတွေအနေနဲ့ဒီညီငယ်ကိစ္စပါဝင်ပေါ့လေမြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာနိုင်ငံတကာစံတွေဒီလိုသွားသွားဒီစာထဲမှာထောက်ပြလို့ပေါ့လေလူခွင့်ကိစ္စတွေနဲ့ချင်းကပ်တာတွေကပုံများနေလို့များဟိုဒီညီငယ်ကိစ္စတွေမှာဟိုမြန်မာနိုင်ငံနဲ့ပို့ပြီးတော့မနှီးဆက်တဲ့အခြေအနေမျိုးဖြစ်နေရလို့ပြောလို့ရမှာဆရာမ
မမပဲဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ကိုလည်းအနောက်နိုင်ငံတွေကလူ့အခွင့်အရေးချိုးဖောက်တယ်လို့သူကပြောနေတာဖြစ်တာ哦အဲ့တော့တရုတ်ပြည်ကအဲဥမာသူ့နိုင်ငံမှာလည်းဥမာကျမတို့နိုင်ငံမှာရခိုင်အရေးဖြစ်တယ်လို့တရုတ်ပြည်မှာလည်းသူ့ဟိုမှာစင်ကြံကိစ္စတိဘက်ကိစ္စနော်အမျိုးသားရေးကိစ္စတွေလည်းရှိတယ်လေအဲ့လိုဖြစ်လာတဲ့ခါတိုင်းမှာလည်းတရုတ်ကအနောက်နိုင်ငံရဲ့ဖိအားအနည်းမျိုးကိုခံရတာဖြစ်တာ哦အဲ့တော့ဗမာပြည်ကိုသူကဆက်ဆံတဲ့အခါကျတော့သူရဲ့ဆက်ဆံမှုကသူကဟိုတန်းတူရှင်ကဆက်ဆံတာပါတယ်နောက်တစ်ခုကအနောက်နိုင်ငံနဲ့တရုတ်နဲ့မတူတာကတရုတ်ကသူ့ရဲ့ကိုယ်ကျိုးစီးပွားပါဆက်ဆံနေတာဖြစ်တယ်ဗမာပြည်ရဲ့ငြိမ်းချမ်းရေးဟာဘာဖြစ်လို့လဲဆိုတော့ဒီလမ်းကြောင်းကြီးတစ်လျှောက်မှာဒီဗမာပြည်ရဲ့ဒီဒီအရှိမြောက်ဒေသတစ်ခုလုံးကတရုတ်နဲ့တောက်လျှောက်ဆက်ဆံနေတာကီလိုမီတာ6နဲ့ချီပြီးဆက်ဆံနေတာအဲ့နေရာမငြိမ်းချမ်းတွေ့တော့တရုတ်ကသူ့ရဲ့အင်မတန်ကြီးတဲ့မဟာဗျူဟာခြေလှမ်းဖြစ်တယ်ဒီပိုးလမ်းမှာလုပ်ငန်းကြီးအားလုံးကဘယ်လိုမှဆက်ဆံမရဘူးသူကအနောက်ဖက်ထွက်တဲ့တကားပေါက်ကြီးအားလုံးကဗမာပြည်ကထွက်ရတာရှိတာဟုတ်ဥပမာဗမာအိန္ဒိယပါကစ္စတန်အဲ့လိုဟိုဟိုနေနေပါလေတက်ဟိုနေနေရှိတယ်လေလမ်းကြောင်းနေရှိတယ်အဲ့လမ်းကြောင်းနေအားလုံးကဒီနယ်ကိုဖျက်ရတာဖြစ်တော့ဒီနယ်ကငင်းညမ်းဖို့ကိုလို့တယ်ဒါကြောင့်မို့ပြုတ်ကဝင်တဲ့အခါမှာအနောက်နိုင်ငံနဲ့မတူဘူးအနောက်နိုင်ငံကသူကခုနပြောတယ်လို့ပဲသူကအထက်စီးနဲ့ဝင်တာဖြစ်တာအဲ့တော့တရုတ်ကြတဲ့ခါကျတော့သူကိုယ်တိုင်လည်းဒီလိုဒုက္ခမျိုးတွေခံစားနေရတာဖြစ်တော့သူကဟိုဆက်ဆံပုံကပိုပြီးမြင်ရောတာပေါ့ဗျာပိုပြီးပြောပြမှာပေါ့
ဟုတ်ကဲ့
အဲ့ဒါလည်းပါပါလေ
ဟုတ်ကဲ့ဆရာဦးတက်ဆရာခင်ဗျာဆိုတော့ဒီအနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဒီနိုင်ငံတကာစံနေနဲ့ချင်းကပ်နေတာမှားတယ်လို့ဆိုနိုင်မလားခင်ဗျာ
အဲမားတယ်မှန်တယ်ဆိုတာလေကျွန်တော်မြင်တာကတော့လက်တွေ့ကြမကြပဲကြည့်ရပါလိမ့်မယ်ကျွန်တော်ကတော့လက်တွေ့သိမကြတဲ့ဘက်ကများနေသလားလို့ဟိုစိုးရိမ်နေခင်ဗျအနောက်နိုင်ငံတွေကဒီနိုင်ငံကဆိုတဲ့ဟိုစံနှုန်းကိုက်တန်ကြီးနဲ့ကျွန်တော်တို့ဒီလာတိုင်းနဲ့ကျွန်တော်တို့နိုင်ငံရဲ့အနေအထားအခြေအနေအားဒီကနေ့ပေါ့နော်2018ပတ်ဝန်းကျင်အဲနောက်လည်းပဲ50နှစ်တောင်မှလည်းဒီတိုင်းပဲဖြစ်ကောင်းဖြစ်အောင်မှာဆိုတော့အဲ့ဒီစာနေနဲ့တော့ကျွန်တော်တို့လာတိုင်းရင်တော့ကျွန်တော်တို့ဘယ်တော့မှပြီးပြီးကိုင်းဖြစ်မှာမဟုတ်ဘူးခင်ဗျအဲ့တော့လက်တွေ့ကြတဲ့ချင်းကနီးတွေနဲ့ချင်းကမှသာလေဒါအောင်မြင်နိုင်တယ်လို့ကျွန်တော်မြင်နေတယ်အဲ့တော့ဟိုအရရပါပဲလူခွန်ရေးပဲပြောတခြားအရေးကိစ္စတွေပြောဟိုဘာသာရေးလို့ခွန်ပြောပါပဲပြောပေါ့နော်အဲ့ဒီအရာတွေအကုန်လုံးဟာကျွန်တော်တို့နိုင်ငံရဲ့လက်ရှိဖြစ်နေတဲ့ပုဂ္ဂလိအနေထားနဲ့ကိုက်ညီတဲ့စိတ်ကနေကသာလေလို့ဖြစ်မယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာဦးတက်ဆွေကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်။ဆိုတော့ကျွန်တော်ဒီထဲကဒီထိုင်းနိုင်ငံကကိုသီးလည်မှုအရင်လဲပြေးကြပါတယ်။ကိုသီးလည်မှုလဲဆွေးနွေးကြတာမင်းလို့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျ။ကျွန်တော်အနေနဲ့ကတော့ဒီအခုဒီမှာဒီမှာဖြစ်စဉ်အားလုံးကျွန်တော်ကြည့်ရမယ်ဆိုရင်တော့ကျွန်တော်ဗမာပြည်သူတွေကနော်ဗမာပြည်သူတွေကလှုပ်ဆောင်လို့တော့မရဘူးဗျာနော်နိုင်ငံတကာကနေဝိုင်းဝန်းကူညီတော့လှုပ်ဆောင်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ကတော့တောင်းဆိုစရာရှိတာကတော့နော်ထောက်ရှိချေခံမှုတွေကိုပြင်ဆင်ပေးဖို့နဲ့နော်သို့တော်တော့25ရာခိုင်နှုန်းသောစစ်တပ်တွေအသေးဦးရဲ့နော်ကျွန်တော်တိုင်းသားဒေသတွေမှာစစ်တပ်တွေမတရားနော်လာပြီးတော့နော်နေရာဝင်ယူနေတဲ့စခန်းထဲဝင်ချလာတယ်ကိုရုတ်သိမ်းပေးဖို့ကျွန်တော်တို့အဓိကလိုအပ်ပါတယ်ခင်ဗျ။ဘာလို့လဲဆိုတော့ကျွန်တော်ဒန်းလူခွင့်ရည်လဲကျွန်တော်တို့ပါပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုသီးလည်မှုသဘောထားတော့ဒီဟိုကျွန်တော်တို့ဒီစုနုပွဲနဲ့တစ်ဆင့်နောက်ထပ်စုနေရမယ့်ကိစ္စလို့ဖြစ်နေပါတယ်။နောက်တူကတော့ကျွန်တော်ဒီမလေးရှားနိုင်ငံကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲစုနေလို့ရပါတယ်ခင်ဗျ။
ကျွန်တော်သဘောထားတော့အဓိကတော့ policy ပါပဲဗျာ။အနောက်အစိုးရရဲ့ဗမာပြည်ကိုနားလည်တဲ့ policy ကတော့လွယ်နေတယ်လို့ပဲခေဆက်ဆက်ကလွယ်နေတယ်လို့ပဲအဲ့လိုထင်ပါတယ်ဗျာနောက်လည်းပဲလွယ်ဦးမှာပဲဘာကြောင့်လဲဆိုတော့ကျွန်တော်တို့ဗမာလူမျိုးတွေရဲ့စိတ်နေစိတ်ထားအလေးစီးရိုက်အလေးဟောပါတော့เนาะအဲ့ဒါတွေကိုသူတို့ကအနောက်အုပ်စုဟာနားမလည်ဘူးလို့ပဲကျွန်တော်ကတော့ပြောခြင်းနဲ့ပါဗျာအဲ့ဒါကြောင့်လည်းပဲ policy မားနေတဲ့အတွက်လည်းပဲဗမာပြည်နဲ့ပတ်သက်တဲ့ကိစ္စသူတို့ဘယ်လိုပဲကိုကူညီတာဖြစ်စေမကူညီတာဖြစ်စေလွယ်နေဦးမယ်လို့ပဲကျွန်တော်ထင်ပါတယ်ဗျ
ဟုတ်ကဲ့ခွန်နေဦးလေးဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်နောက်တူကတော့ဒီမြန်မာနိုင်ငံကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်တယ်ကျွန်တော်ဆွေးနွေးကြအချိန်လေးချက်နဲ့ဆွေးနွေးကြပါရစေမြန်မာပြည်ရဲ့အမေရိကန်ဘာအောင်နိုင်ငံများဆက်လက်ပုံဒီဂျိုးရီဆန်သူ့ဝီဆန်ရဲ့ကန့်ညီရဲ့အစိုးရဖြစ်ဖို့အဲအနောက်နိုင်ငံတွေကဦးစားပေးဆက်ဆံနေကြဖြစ်ပါတယ်ဆရာဒီသမားလေလူနိုင်ငံအကူအညီပေးဖို့ကူညီပေးနိုင်တဲ့နိုင်ငံဖြစ်မယ်လို့ကျွန်တော်ပြောပါရစေ။မြန်မာနေ့အချက်တွေကတော့ကျောက်ပါဝင်အခြားနိုင်ငံများအရှိတ်ဘုံကတော့ပြည်အကျိုးစီးပွားအတွက်ဆက်စပ်နေဖြစ်ပါတယ်။ဒီခြေကဘုံကခုလုံးကတော့မြန်မာအစိုးရနဲ့တက်မလို့ကစိတ်ဝင်စားမှုရှိအောင်လို့အဲ့ဒီခုလုံးကတော့မြန်မာအစိုးရနဲ့တက်မလို့စိတ်ဝင်စားအောင်လို့တကယ်တော့အမေရိကန်ငြိမ်းချမ်းရှိဖို့ဆိုရင်တော့ဟော energy အစိုးရအနေနဲ့ပါဝါရှိတော့အစိုးရဖြစ်ဖို့လိုပါရဲ့။တက်မလို့ကျွန်တော်ဖြစ်တဲ့ပြောင်းဝင်လေအစိုးရအမြင့်ဖြစ်လို့ဒီပါရဲ့ခွင့်ပြုအခြေအဥပဒေကိုလည်း1948ခုနှစ်ခွင့်ပြုပုံစံမျိုးဖြစ်ဖို့ဒီပါရဲ့လို့ကျွန်တော်ဆွေးနွေးလိုပါတယ်ခင
်ဗျဟုတ်ကဲ့ကိုခမောင်လည်းဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တွေပေးထားတာတချို့လည်းရှိပါသေးတယ်စုမုံမဲ့ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီ Narayan Dakel ဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံကောင်းစားရေးကိုတကဘာလုံးမှာရှိတဲ့နိုင်ငံတွေကလိုလားတယ်ဆိုတာယုံကြည်ပါတယ်တဲ့သို့တော့တရုတ်ကလိုလားတယ်ဆိုတာကတော့အခုထိမယုံကြည်နိုင်သေးပါဘူးတဲ့တရုတ်ဆိုတာကမိမိရဲ့နိုင်ငံကောင်းစားရေးအတွက်တော့ဆရာကြီးတစုပါဒီနေရာမှာတရုတ်ကိုအလွန်လေးစားဖို့ကောင်းပါတယ်အိမ်ကြီးချင်းမဖွံ့ဖြိုးမတိုးတက်သေးတဲ့နိုင်ငံတွေပေါ်ဗိုလ်ကျတာကိုလည်းတွေ့ရပါတယ်မြောက်ကိုရီးယားကိုမွေးစားသားလုပ်ထားတယ်မြန်မာနိုင်ငံမှာလည်းလက်နက်ကင်တိုင်းရင်းသားတွေကိုမြောက်ကိုရီးယားလိုမျိုးမွေးစားသားလုပ်ထားတယ်ဟုတ်မဟုတ်သုံးသပ်ပေးပါခင်ဗျ များတဲ့နောက် Charles 2 ဆိုတဲ့အကောင်ကပြည်ပင်းစစ်စဖြစ်ရတဲ့အဓိကအကြောင်းရင်းကတော့ဒန်းလူအခွင့်အရေးကြောင့်မဟုတ်ပါဘူးတဲ့ဗြိတိန်ရဲ့အနောက်နိုင်ငံတွေရဲ့နှောက်ယှက်မှုကြောင့်ပါတဲ့နောက်ပိုင်းမှာတော့တရုတ်ကကချင်ပြည်နယ်ကတယန်ဇာတတိုက်ကြီးကိုတူးဖော်ကြည့်ရကနေအနောက်ယှက်မရှိရသွားပါတယ်အလကားရတဲ့မြန်မာတယန်ဇာတတွေကိုတရုတ်ကစီးဝါတက်အောင်လုပ်ယူတယ်မြောက်ပိုင်းကလက်နက်ချဖို့ဆိုတာတရုတ်ကတယန်ဇာတနဲ့လက်နက်လဲလှယ်မှုရပ်မဖြစ်နိုင်ပါတဲ့နောက်ဂမ်ဆန်ဒါရှိဆိုတဲ့အကောင်ကတော့တရုတ်တွေရဲ့စိတ်ကတမျိုးပါတဲ့ပြောရင်တော့ရှေ့ပါတယ်သူမျက်စိရှေ့မှာပဲသူကြည့်တယ်လူသားချင်းစာနာတဲ့စိတ်ရှိတယ်လို့မထင်ဘူးဆိုပြီးရေးထားပါတယ်ကောင်လေးဦးရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါဒီ Facebook match တွေမှာတော့ဒီတရုတ်နိုင်ငံရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့တန်ရအမြင်တွေတော်တော်များများတွေ့နေရပါတယ်ဒါလည်းပဲဒီအရေးစစ်ဆိုးရေးဆက်ဆက်လက်ထက်ကဒီနိုင်ငံရေးစီးပွားရေးရဲ့မြန်မာနိုင်ငံကိုဟိုတရုတ်ကဒီဩစာလွှမ်းမိုးတာတွေကလည်းရောင်မြန်ဟတ်နေတယ်လို့ပြောရလိမ့်မယ်ထင်ပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါက်တာလာကျော်စောကိုကျွန်တော်မေးချင်တာဒီလိုရေကမြေကအခြေအနေတွေရှိနေတဲ့ဒီလူလူကြားထဲမှာလည်းတရုတ်ပေါ်မှာဒီလိုအမြင်မကြည်လင်တဲ့အခြေအနေမျိုးတွေရှိနေတဲ့အချိန်မှာတရုတ်နိုင်ငံကဒီမြန်မာနိုင်ငံပြည်တွင်းငင်းငယ်ရေးလို့အရေးကြီးတဲ့ကိစ္စမျိုးမှာဟိုထဲထဲပုံပုံဝင်ပါဝင်နေတာကဟိုဒီလက်တွေ့မှာအကျိုးရှိနိုင်မှာမလားဆက်မโอเค
ဒီမှာကောင်းမှုတွေချို့ပြပါတယ်ဘာဖြစ်လို့လဲဆိုတော့ကာလာတပိုင်းနေနဲ့သူတို့ကဟိုသူတို့ရဲ့ဆက်ဆံရေးကိုဒီစစ်တပ်အစိုးရပေါ်မှာပဲပုံထားတာဖြစ်တာနော်ဒါဝတာခင်နာဖခင်အဲ့ဒီခစ်ကာလာတွေတောက်လျှောက်မှာတရုတ်ကအဲ့ဒါလိုပုံထားခဲ့တာဖြစ်တော့ပမာပြည်သူတွေသူ့ပေါ်အမြင်မကောင်းမှုဆိုတာရှိပါလေနောက်တစ်ခုကလည်းတရုတ်ကုမ္ပဏီတွေဖွင့်ပြီးတော့အဲသူကဒီဟိုအရင်းနှီးတွေကိုနိုင်ငံခြားပို့ဖို့ရှုံ့ကြော်တာဖြစ်တာဟုတ်အဲ့တော့နိုင်ငံခြားကိုထွက်ပြီးတော့အဲဘာလဲတရုတ်ကုမ္ပဏီတွေပါတွေကလည်းမတော်မတည့်တွေလုပ်ထားတာဒီပုံကြီးရှိတာပေါ့နော်အဲ့ဒီဟာတွေရဲ့ကရေရိုက်ခတ်မှုတွေလည်းရှိပါတယ်အဲ့တော့တရုတ်ကသူကိုယ်တိုင်လည်းသူ့ရဲ့စနစ်ကိုပြုပြင်ပြောင်းလဲနေရတာဖြစ်ပါတယ်သူဒါကိုတဘောပပောက်ကမပေါ့ပေါ့ပါလေဒါကြောင့်မလို့ဒါကိုသူပြန်ပြီးပြုပြင်ပြောင်းလဲရင်းနဲ့အခုနောက်ဆုံးပေါ်လာတဲ့သူ့ရဲ့အဲတင်ကားပြီးွားချီလာနေတဲ့အပူလာမဆိုတာကတော့အဲ့သူ့ရဲ့ဒါကဟိုအတွေးခေါ်တည်ရပေါ့နော်အပြင်ဟိုလမ်းမှာ physical ဟိုလမ်းပတ်သက်တယ်မဟုတ်ဘူးသူကအားလုံးကိုဆက်ဆက်မိအောင်ပေါ့တခြားနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေဆက်ဆက်သွားအောင်လုပ်တာပါအဓိကတော့အမှန်ပါပဲတရုတ်ကသူ့ရဲ့အခြေခံအကျိုးစီးပွားပေါ်မှာစဉ်းစားတာပါသူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးကိုစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တခြားနိုင်ငံတွေအထူးသဖြင့်အင်းကြီးနားချင်းနိုင်ငံတွေကဖွံ့ဖြိုးတိုးတက်လာဖို့လိုတယ်ဆိုတဲ့အောက်မှာသူဒီစီမံကိန်းကြီးကိုစတာပါပဲအဲ့တော့ဒါကိုကျမတို့ဗမာနိုင်ငံအနေနဲ့အရင်တုန်းကအစိုးရအဆက်ဆက်ကကိုအစ်တဲ့ကိုထည့်ခဲ့တော့ကျမတို့နင့်လာတာဖြစ်တယ်ဒါကိုကိုကတိုင်းပြည်အတွက်အကျိုးရှိအောင်အသုံးချနိုင်တယ်ဆိုရင်ပိုပြီးကောင်းမှာပါအဲ့တော့ဒီလမ်းကြောင်းကိုအဓိကကျတာကိုတိုင်းပြည်ရဲ့ကိုအစိုးရပဲအဓိကကျတယ်ဒီကျမတို့ပြန်ပါလေ
ဟုတ်ကဲ့ကျွန်တော်ဦးတည်ဆွေရဲ့သဘောထားကိုကျွန်တော်တို့ဒီမြန်မာနိုင်ငံမှာရေဦးရအဖြစ်ဒီအရင်အစင်းအဆက်ကတရုတ်နိုင်ငံဟောစာလွှမ်းမိုးခဲ့တာတွေရှိတော့ဒီပေါ်မှာလူလူကြားမှာဆိုရင်လည်းဟိုမကျင်တဲ့သဘောထားမြင်နေရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာတရုတ်နိုင်ငံကဒီငင်းငယ်လိုလုပ်ငန်းစဉ်မျိုးမှာထဲဝင်ပါဝင်ခြင်းအဖြစ်ဟိုအကောင့်တွေအစိုးရဖြစ်နိုင်တဲ့အခြေအနေမျိုးတွေရောဖြစ်မလာနိုင်လို့ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒီနေကွန်အရင်ခုနဆွေးနွေးကြတာလေးတွေထဲမှာနှစ်သက်နှစ်ခါသုံးခါလောက်ကြာတဲ့ဟိုအနောက်နိုင်ငံတွေနဲ့အားရှဆိုတဲ့အမြင်လေးတစ်ခုပေါ့နော်ကြာတာလေးကိုကျွန်တော်ပဏ္ဏပြပြရင်တော့ရှင်းပြပြီကျွန်တော်တို့နိုင်ငံမှာဟိုအရှိအနောက်နဲ့ဟလာအရေးချင်းနိုင်ငံနဲ့ဟိုအရေးချင်းမဟုတ်တဲ့နိုင်ငံတွေဆိုပြီးအမြင်သဘောထားခွဲခြားမှုခွဲခြားမြင်တာတွေကလုံးဝနဲ့နေ့50ကြေးကလေးကကျွန်တော်တို့ရှိခဲ့တယ်ဒီကတော့အများဆုံးဖြစ်တဲ့အနောက်နိုင်ငံတွေအရေးရှင်နိုင်ငံတွေတို့လောက်ပဲဟိုပြောကြဆိုကြရေးကြကြပြအောင်ဆက်ကြတာပေါ့နော်ဒီကိန်းဟန်ကြတော့အဲ့ဒီကာလတွေစေအေးကာလတွေမှာဒီအမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကအင်းင်းလုပ်တယ်ဟိုဆိုဗီယက်ဥဆောင်တဲ့ကွန်မြူနစ်နိုင်ငံတွေကလည်းကျွန်တော်တို့နိုင်ငံပေါ်မှာတခြားနည်းနဲ့ဟိုရှင်းပြတော့ကိုကြိုးစားဖို့အတွက်ဟိုတိမ်တင်းစီယုံဝါဒဖြန့်ခဲ့တာတွေကလွန်များတယ်ကျွန်တော်တင်တဲ့ဇာတ်တွေပဲဟိုချင်းကနေရမှာတူတာကျွန်တော်တို့ကိုကျွန်တော်တို့နိုင်ငံကိုစားတူဟိုတနည်းအားဖြင့်ပေါ့နော်ဟိုတိမ်ကုန်စီယုံဟိုခဲ့ကြတာကြီးတယ်ဟိုအပြစ်တင်တော့နောက်နိုင်ငံပဲတင်နေကြတယ်ဆိုတာတော့မမှန်ဘူးလို့ကျွန်တော်မြင်နေပြဒါမြင်သားတဲ့ကာရကဒီနေ့ရောအဲ့ဒီလိုမဟုတ်ပဲလေအမေရိကန်နဲ့တရုတ်ဆိုတဲ့နှစ်ခုလို့တခါရှင်းလာပြီးတော့ပြောနေကြပြန်တယ် တကယ်တော့အမေရိကန်နဲ့တရုတ်ကမကဘူးတကယ်ဆိုရင်ဟိုဟိုကိုလသမဂ္ဂလုံမျိုးကောင်ကြီးမှာအများအန်းထိုင်နေ၅နိုင်ငံကသူတို့၅နိုင်ငံနိုင်ငံလုံးဟာသူတို့နိုင်ငံရဲ့အကျိုးစီးပွားအတွက်ပဲကြည့်ပြီးတော့ကျွန်တော်တို့နိုင်ငံကိုကောင်းဟဲဆိုဟဲလုပ်နေကြတာလို့ကျွန်တော်တို့အဲ့လိုမြင်သိနေလို့ဘနာမပြောခြင်းနဲ့ဟုတ်မြေခွန်းဖြစ်တဲ့တရုတ်နိုင်ငံကောင်းမလားဆိုမလားဖြစ်တယ်လားမဖြစ်သင့်ဘူးလားဆိုတာလေဒီကနေ့ငင်းငင်းလေးလုံငန်းစင်မှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကဏ္ဍဟာသူမပါရင်ကိုမဖြစ်တဲ့အနေထားတရဖြစ်လာအောင်ဖန်တီးထားပြီးသားဖြစ်နေပြီလို့ကျွန်တော်အသုံးသတ်တဲ့အတွက်တရုတ်မပါရင်တော့မရနိုင်တဲ့အနေထားတရုတ်ပါမှာကောင်းမယ်ဆိုတာလေသူပါမှာဖြစ်မယ်အနေထားတရုတ်ကိုလုံးမဲ့တဲ့ဆယ်စုနှစ်တစ်စုနှစ်စုလောက်ကတရုတ်ကဖန်တီးထားပြီးသားဖြစ်တဲ့အခင်ကြီးကြီးဖြစ်နေတဲ့အတွက်ဒီဥပမာရလိမ့်မယ်လို့ပဲဟိုကျွန်တော်အမြင်နဲ့ခင
်ဗျ။ဟုတ်ကဲ့ဆရာဦးတင်ဆွေးဆွေးနွေးရကျေးဇူးပါ။ကျွန်တော်တို့ဒီအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်။သူကတော့ကျွန်တော်အမေရိကန်ပြည်သူစုကမောင်တက်တနာရဲ့ပေးစာပါ။ကိုညံဝင်းအောင်ဖတ်ပြပေးပါမယ
်။မယုံကြည်မှုတွေနဲ့တန်တရားစိတ်တွေကြောင့်ကြံ့ကြာနေတဲ့ပြည်တွင်းညဉ့်ညံ့ရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာဖို့အတွက်အရှိန်နဲ့အနောက်နိုင်ငံတွေရဲ့ကုကြိုးမဖက်တဲ့ပူးပေါင်းဆောင်ရွက်မှုတွေအထူးလိုအပ်တယ်လို့ယူဆမိပါတယ်။ဒါပေမဲ့ရခိုင်အရေးဖြစ်ပွားပြီးနောက်ပိုင်းကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေဟာပြည်တွင်းညဉ့်ညံ့ရေးထက်ရခိုင်အရေးကိုပိုပြီးစိတ်ဝင်စားလာနေတာကြောင့်ပထဝီနိုင်ငံရေးအရာအရှိနိုင်ငံတွေနဲ့ပိုမိုနီးစပ်လာခြင်းကသဘာဝကျတယ်လို့ယူဆမိပါတယ်။အထူးသဖြင့်မချစ်တော်လဲအောက်ငါနန်းဆိုသလိုတရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပိုမိုလက်ခံလာရပါတယ်။အကြောင်းကတော့တက်မတော်ကောင်းဆောင်တွေအပါအဝင်လူမျိုးစုလက်နက်ကင်ခေါင်းဆောင်အများစုဟာဝိရစီဝါပြဿနာကနေစီရေးစီဝါရေးကဏ္ဍအလုံးစုံတရုတ်နိုင်ငံကိုတိုက်ရိုက်တော်၎င်းသွယ်ဝိုက်ပြီးတော်တော်၎င်းမိခိုအားထားနေရလိုပါပဲနောက်ပြီးငင်းငယ်ရေးဖြစ်စဉ်မှာတရုတ်နိုင်ငံကထဲထဲဝင်ဝင်ပါကျင်နေတာကသူ့အတွက်စီရေးစီဝါရေးလူမှုရေးနိုင်ငံရေးအရာအကျိုးအမြတ်တွေကြီးမားလွန်းတယ်ဆိုတာတန်တရားဖြစ်เสียလုံးမမထင်ပါဘူးအကယ်၍တမရိုပိုင်းခေါင်းဆောင်တွေကသာအစိုးရအုပ်ချုပ်မှုအောက်နိုင်ငံဝန်ထမ်းကောင်းပြီးပြီးဂုံတိတ်ခါရှိရှိရပ်တည်လာမယ်ဆိုရင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံတကာရဲ့အဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးအပေါ်ထားရှိတဲ့တန်တရားစိတ်တွေမယုံကြည်မှုတွေညှော်နှဲသွားနိုင်ပြီးငြိမ်းချမ်းရေးနဲ့အတူတိုင်းပြည်လဲအလင်းအမြန်ဖွံ့ဖြိုးတိုးတက်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်တသနာရဲ့ပေးစာပါသူကတော့သူ့စာထဲမှာဒီအရှင်းနဲ့နောက်ကိုကျိုးမဖက်လက်တွဲပြီးကုညင်အစီပြေနေတယ်လို့လဲဆိုပါရဲဆိုတော့ဒါဒီနေရာမှာကျွန်တော်တခုပြောချင်တာကဟိုကျွန်တော်ပထမဦးအနေထားဒီသမိုင်းနောက်ကအခြေအနေတွေရတရုတ်နိုင်ငံကမြန်မာနိုင်ငံအရေးမှာအရေးဆက်ပြီးပါနေဦးမယ်ဆိုတော့ဒီဆော့ဆော့ပြင်နေဆွေးနွေးတဲ့ပုံစံတွေလည်းထောက်ပြသွားပါတယ်ဒါကလည်းကျွန်တော်တို့မငင်းနိုင်တဲ့အချက်တွေပါဆိုတော့ဒါပေမဲ့ဒီနေရာမှာတခုရှိတာဒီတရုတ်နိုင်ငံကဟိုတရားစွဲညောင်းရနီးစပ်မှုတွေရှိတယ်ဆိုပေမဲ့လည်းအမေရိကန်တို့ EU တို့လို့ဒီအနောက်နိုင်ငံတွေအနေနဲ့ရောဒီမြန်မာနိုင်ငံညီညီလေးလုပ်ငန်းစဉ်မှာတစ်ဖက်တစ်လမ်းကဟိုပါတိုင်းနဲ့အခန်းကဏ္ဍတွေဘာတွေများရှိနိုင်အောင်လဲဆရာမဒေါ်လာကျော်စောအရင်ဆွေးနွေးပြပါလားခင်ဗျာ
အခုကျမကြီးကဟိုအနောက်တိုင်းကတက်နိုင်သမျှဟိုဗမာတပ်မတော်ကိုဖိအားပေးနေတဲ့ကိစ္စတွေဟာလေကောင်းတဲ့အချက်ပါပဲဘာဖြစ်လို့လဲဆိုတော့ကျမတို့ဗမာပြည်ရဲ့ဟိုကျပ်ပနာအားလုံးကဒီဗမာတပ်မတော်ကပါမဖြစ်မှာဗမာပြည်ရဲ့ငြိမ်းချမ်းရေးရတယ်ဗမာတပ်မတော်ကသူရထားတဲ့အခွင့်အရေးတွေပေါ့အခွင့်ဒူးကလေနိုင်ငံရေးအခွင့်အရေးတွေစီးပွားရေးအခွင့်အရေးတွေကိုကျန်တဲ့ဒီမှာဗမာတပ်ကြီးတော့ပြည်သူတွေပေါ့နော်တိုင်းရင်းသားတွေအပါအဲ့ဒါတွေနဲ့မျှဝေခံစားမယ်ဆိုတဲ့စိတ်ကြီးဝင်လာမှရမှာအဲ့တော့အခုအနောက်တိုင်းကဒီဟိုဗမာတပ်မတော်ကိုလေလေဖီအားတွေပေးနေတာကောင်းနေကိစ္စတော့မြင်လေဥရောပကခုချမှတ်လိုက်တဲ့ကိစ္စတွေပါတွေရတယ်အဲဒါဟာဗမာတပ်မတော်အတွက်အဲပတ်ကုံးနဲ့သူ့ရဲ့ပြုပြင်ပြောင်းလဲရေးအတွက်ပေါ့နော်အဲအဲ့ဒီဟာတွေအတွက်ကောင်းမွန်တယ်လို့ကျွန်မမြင်ပါတယ်ဒါဟာဒီညာရေးဖြစ်စဉ်အတွက်လည်းတက်ဟိုပတ်ကုံးနဲ့တက်တာအနေနဲ့အဲကောင်းမှုပြုတယ်လို့ကျွန်မလည်းကျွန်မ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတင့်စွေသဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီတရုတ်နိုင်ငံကတော့ဒီထဲထဲဝင်ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ဆွေးနွေးတာမျိုးအစိုးရနဲ့ဒီစစ်တပ်တာဝန်ရှိသူတွေနဲ့ဆွေးနွေးတာဖြောင်းပြတာမျိုးတပိုင်းပေါ့လေနောက်ဒီအနောက်နိုင်ငံတွေလို့ဒီအမေရိကန်တို့ EU လို့ဒီအနောက်နိုင်ငံအပိုင်းရောဟိုဒီငင်းငယ်လုပ်ငန်းစီရှေ့ရောက်အောင်ဆိုရင်ဘလို့ကဏ္ဍကနေပြီးတော့ဟိုပါဝင်သွားလို့ရမယ်လို့ယူဆတယ်ဆရာအနေနဲ့
ဟုတ်ကဲ့အနောက်နိုင်ငံတွေကငင်းငယ်လုပ်ငန်းစီမှာအခုအချိန်ကြီးလုံက ူနေတဲ့ကိစ္စတွေကကျွန်တော်တို့တခြားတခြားနေရာတွေမှာလုပ်တယ်လို့ပေါ့နော် project ဒီ sponsor တွေငွေဒေါ်လာတွေ euro euro ဒေါ်လာများစွာ euro များစွာတွေနဲ့ကျွန်တော်တို့ဒီ CCD project ကြီးတစ်ခုလုံးကိုသုံးပြနေတဲ့ဖြုံးပြနေတဲ့တခြားအရာတွေနဲ့သိပ်မကွာသေးဘူးဖြစ်နေခဲ့ဗျာအဲ့ဒါလက်တွေ့မကြဘူးခင်ဗျာအဲ့တော့လက်တွေ့ကြကြကအခုငင်းရင်းလုံမှန်းစင်မှာလုံခဲ့တဲ့ငါးနှစ်နဲ့ဒီကနေ့မတူတဲ့အနေထားအထွန်းချင်းတခုဖြစ်နေပြီအဲ့ဒါနဲ့လိုက်လျောညီထွေတဲ့အက္ကံကြီးအနောက်နိုင်ငံကြီးကအကူညီတင်နေတို့ကျွန်တော်မြင်နေတရုတ်နိုင်ငံလိုခုလိုထဲထဲဝင်ဝင်ညီညီကက်ကက်လေးလာတွေ့ဆုံနေတယ်လို့နောက်နိုင်ငံတွေကလည်းအဲ့ဒါလို့ဟိုတွေ့ဆုံလေ့လာနေတယ်ဒါကတော့ဟိုဟို5 star hotel ဟိုဟို conference ကိုကျွန်တော်ဆိုလိုတာမဟုတ်ပဲねတကယ်ကိုဟိုအဖြစ်မှန်ကိုဟိုသဘောပေါက်အောင်နားလည်အောင်လုပ်ပြီးတော့အချိန်နဲ့အမှန်အရာအဲ့ဒါညဉ့်ညင်းကြီးဘယ်ဦးတည်တဲ့အကူအညီမှုမျိုးတွေအနောက်နိုင်ငံကချိတ်ကပ်မှုပြောင်းနေတယ်လို့ကျွန်တော်မြင်နေငွေအားကိုကြည့်တိပြီးတော့ဟိုအသုံးပြတာမျိုးကျွန်တော်မဖြစ်သင့်ဘူးအဲ့ဒါလည်းလုံနိုင်စွာသူတို့မှရှိပါတယ်သို့တော့သူတို့မှဟိုမလုတ်တတာပြောမလားအစဉ်ဆက်ကလည်းဒီလိုဟိုငွေအားနဲ့လုတ်လာတဲ့ဟာတွေရှိတော့ကဒီချင်းကနီးပြောင်းပြီးတော့ခြေသေးပုံပုံတိတိကျကျနဲ့ရင်းနီးပုံပုံလေးနဲ့ဟလာတမရောရောဒီရဲ့ဥဆောင်မှုဆောင်ရွက်နေတဲ့သူကလည်းလက်နက်ကိုင်းနဲ့ပြည်ပါပဲ
မြန်မာပဲဆုံးသတ်ပြရတယ်ပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာတက်စ်တွေဒေါက်တာလက်ချုံစုံနဲ့ပါဝင်ဆွေးနွေးရသူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ